တရုတ်နိုင်ငံရွှေလီမြို့ရောက်မြန်မာနိုင်ငံသားနှစ်ယောက်မှာကိုဗစ်ရောဂါပိုးတွေ့ရှိကြောင်းတရုတ်ကျန်းမာရေးဌာနကအတည်ပြုလိုက်ပြီးရနောက်မြို့အတွင်းမှာကျန်းမာရေးစစ်ဆေးမှုတွေကိုစတင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။ဒီအပိုင်းမှာပဲမန်လေးတိုင်းကနေတရုတ်နိုင်ငံရွှေလီမြို့ကိုရောက်သွားရဲ့မြန်မာအမျိုးသမီးနှစ်ယောက်မှာကိုဗစ်ရောဂါပိုးစစ်ဆေးတွေ့ရှိကြောင်းတရုတ်ကျန်းမာရေးဌာနက WeChat လူမှုကွန်ရက်ကနေဒီကနေ့အတည်ပြုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရောဂါပိုးတွေ့ရှိကြောင်းအတည်ပြုခဲ့ပြီးရနောက်မှာတော့မြန်မာနိုင်ငံသားအများပြားလုတ်ကင်နေရဲ့ရွှေလီမြို့ပြင်ကစက်ရုံတွေမှာကိုဗစ်ပိုးရှိမရှိစတင်စစ်ဆေးနေတယ်လို့တချို့လုပ်ငန်းတွေလည်းပိတ်နေကြပြီလို့ရွှေလီမြို့ကမြန်မာအလုပ်သမားကိုနေမင်းဖြိုးကပြောပါတယ်
။အချိန်ကြီးကတော့စာအုပ်မရှိတဲ့သူတွေဆိုရင်တော်တော်များများလိုက်ခံနေတာပေါ့။အလုပ်ရုံတွေလည်းတော်တော်များများပိတ်ကုန်ပြီလေ။ဒီနေ့လာပြီးတော့မှစစ်တာကတော့သုံးလပိုင်းမတိုင်ခင်တော့ကဒီဘက်ကိုဝင်ထားတဲ့သူတွေဆိုရင်ရတယ်။အဲဟာရဲ့နောက်မှာခိုးပြီးတော့ဝင်ထားတဲ့သူတွေဆိုကိုယ်တော့ဖတ်မယ်လို့ပြောတာပဲ။
ကိုဗစ်အတည်ပြုလုံနာမြန်မာအမျိုးသမီးနှစ်ဦးလုံးကမြန်မာဘက်ကနောင်တောင်းဘက်ကနေတရုတ်ပြည်ထဲဝင်လာခဲ့ရလို့ရွှေလီမြို့ကမြန်မာအတိုင်းဝန်ကပြောပါတယ်။အမျိုးသမီးနှစ်ဦးစလုံးဟာဖျားနာနေရကြောင်းစစ်ဆေးကြည့်ရတဲ့အခါမှာကိုဗစ်ရောဂါပိုးတွေ့ရှိခဲ့ရပြီးရွှေလီမြို့ဆေးရုံကိုပို့ဆောင်ထားကြောင်းလဲကျန်းမာရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ရွှေလီမြို့မှာရောဂါကူးစက်သူမြန်မာနိုင်ငံကအမျိုးသမီးနှစ်ယောက်တွေ့ရှိကြောင်းသတင်းနဲ့ပတ်သက်ပြီးမေးမြန်းဖို့ကိုမင်းမျိုးကမြန်မာကောင်စစ်ဝင်ရုံကို VOA ကဆက်သွယ်ခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိပါဘူး။မြန်မာနိုင်ငံသားတွေကြားရောဂါကူးစက်မှုအတည်ပြုတဲ့သတင်းထွက်ပေါ်လာပြီးရဲ့နောက်မှာတော့နေဆက်ဒေသနဲ့နှီးဆက်တဲ့ရက်ကွက်တချို့မှာအသွားအလာတွေကန့်သတ်စစ်ဆေးနေရလို့လဲရွှေလီကျဲကောင်ပရာဟိတအသင်းကဥတန်းထွန်းနိုင်ကပြောပါတယ်
။ကျန်းရက်ကွက်ဒီပါရဲသွားတဲ့ဆိုရင်လူတွေစစ်ဆေးတယ်စစ်ဆေးပြီးတော့သူ့ရက်ကွက်ကမဟုတ်ရင်တကြီးအဝင်မခံဘူးအဲ့လိုမျိုးသူအခုပို့တွေ့တဲ့နေရာတွေပါရဲကြပိတ်ထားတာလေအဲ့ဒါတော့သွားလို့မရဘူ
းမြန်မာနဲ့တရုတ်နိုင်ငံသားတွေကြောက်ရောင်းဝယ်များဆုံးလုပ်နေကြတဲ့နေရာတွေမှာလဲဒီကနေ့ကျန်းမာရေးစစ်ဆေးရာတွေရှိခဲ့ကြောင်းရွှေလီမြို့လဲကြောက်စည်းတန်းအနီးမှာနေထိုင်အလုပ်လုပ်နေတဲ့မြန်မာအလုပ်သမားကိုမိုးထွန်းကပြောပါတယ
်လိုက်လွင်ပြီးရောင်းနဲ့ကြောက်ရောင်းနဲ့အဲ့ဒီစင်တာမှာသူကကျန်းမာရေးစစ်ဆေးရာအောင်မြင်မှာအထဲကိုပြေးဝင်ဒါကြောင့်မို့ဟိုတရုတ်မျိုးတွေအများစုဖြစ်တယ်ဒီမနေ့ဆောက်သူလောလောဆယ်ထုတ်ပြန်ချက်ကအတူတူထားတာနှစ်ယောက်ဒီမှာဒီသားတရုတ်
တရုတ်သတင်းဌာန PBS Daily Online သတင်းဌာနရဲ့ဒီကနေ့ဆောင်းပါးတစ်ခုမှာလဲပြည်ပကနေကူးစက်မှုအဖြစ်မြန်မာနိုင်ငံသားနှစ်ယောက်ကိုထည့်သွင်းဖော်ပြထားပြီးလူစုလူဝေးရှောင်ဖို့နေဆက်လုံခြုံရေးတူမြင့်ဖို့လက်ဝှေ့ရည်တန်းသားနဲ့ကြောက်စိမ့်အယောင်းဝယ်လုပ်ငန်းတွေလုပ်ငန်းခဏရန်သားပြီးယောဂပိုးရှိမရှိစစ်ဆေးဖို့ညွှန်ကြားထားကြောင်းလဲဖော်ပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ်ယောဂကူးစက်မှုတွေတကြောပြန်ကြီးထွားလာနေရကြောင်းတရုတ်နိုင်ငံကနေဆက်ဒေသမှာလုံခြုံရေးအတွက်တိုးမြင့်စောင့်ကြည့်နေရပြီရှိပေမဲ့တရားမဝင်နေဆက်ဖြတ်ကျော်ဝင်ရောက်သူတွေရှိနေစေဖြစ်ကြောင်းလဲရှမ်းပြည်နယ်မြောက်ပိုင်းပြည်သူ့ကျန်းမာရေးဦးစီးဌာနမှဒေါက်တာတင်မောင်ညွန့်ကပြောပါတယ်
။အစတည်းကနေဆက်အဝင်ပေါက်ကသူတို့ကထိန်းချုပ်ထားတာပဲလေ။ဟိုတရုတ်ပြည်ဘက်ကိုကျတော့မူဆီယံနေဝင်မယ်ဆိုလို့ရှိရင်သူတို့ရှိမှာဟိုတယ်ကွာရန်တင်း14ရက်ဝင်ရမယ်ပြီးရင်ဆွတ်ယူရမယ်။အဲ့ဒီအတွက်ကိုကုန်ကျတဲ့ငွေစုစုပေါင်းအားလုံးကိုကာကန်ရှင်းကကြခံရမယ်ဆိုတော့တရုတ်ကချိန်ညားထားတာပဲ။အဲ့နည်းဆုံးမြန်မာငွေဆို30လောက်ကုန်မှာဆိုတော့ဒီကလူတွေကဒီတရားဝင်လမ်းကြောင်းကတော့ဘယ်သူမှသွားမှာမဟုတ်ဘူးလေနော
်မြန်မာပြည်တွင်ကိုဗစ် -19 တကြောပြန်ကူးစက်မှုကနေယောဂအတည်ပြုလူနာ3000ကျော်လာပြီးသေဆုံးသူကစက်တင်ဘာ14ရက်မနက်ပိုင်းအထိ26ယောက်ရှိလာပြီးဖြစ်ပါတယ်ကျွန်တော်ကတော့ဇော်ထက်ပါရန်ကုန်ကနေပြပို့ထားတာပါ